ဆလင်ကြီးမြို့ပေါ်ကနေထွက်လာတဲ့စစ်ကောင်စီတပ်ရင်းနှံ18စီကိုကာကွယ်ရေးတပ်ဖွဲ့တွေကပုတ်ထိုးနေမှာဆလင်ကြီးမြို့နယ်ထဲကြားဖြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာကိုစစ်တပ်ကလေကြောင်းနဲ့နှစ်ကြိမ်ပစ်ခတ်ခဲ့ပါတယ်။ဆလင်ကြီးနဲ့ရင်းမပင်မြို့နယ်တွေထဲကျေးရွာဆေးရွာမှာနေထိုင်နေတဲ့ဒေသခံတွေကတော့ဘေးလွရာတင်းရှောင်းနေကြပါတယ်။စကိုင်းနိုင်တဲ့ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံဦးတင်ပြထားပါတယ်။
စကိုင်းတိုင်းဆလင်းကြီးမြို့ကနေပြီးတော့ထွက်လာတဲ့အင်အား300နီးပါးပါတဲ့စစ်ကောင်စီရင်တန်း18စီးကိုဆလင်းကြီးနဲ့ရင်းမပင်မြို့ဆက်ကမတောင့်တနဲ့ဘိုက်တရဲ့ကြီးရွာတွေအနီးကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်ပြီးတော့တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီရဲ့ရင်တန်းတွေတိုက်ခိုက်မှုခံရမှုကြောင့်ဘူဒုံနေ့မနေ့7နိုင်ကျော်လောက်မှတစ်ချိန်နေ့လယ်3နိုင်ကျော်လောက်မှတစ်ချိန်စစ်တပ်ကနေပြီးတော့ရဟရင်နဲ့နှစ်ချိန်တိုင်တိုင်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြို့ရမကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက view ကိုပြောပါတယ
်။မနေ့ကတော့ဟိုဘော7နိုင်ကစားလေတော့ဗောနော်အဲ့ဒီမှာကျွန်တော်တို့ခနေကြီးနဲ့ရင်းမပင်အစက်ကဒီမတောင်းတရွာရဲ့နန်းလေးမှာဗောနော်တာကိုရေးတက်ဖွဲ့တွေနဲ့သူတိုက်ပွဲအနေငယ်ဆက်ခဲ့တာရှိတယ်။အဲ့ဒီနောက်ပိုင်းမှာရန်သူစစ်ကောင်စီဘက်ကအင်အား300လောက်တော့ရှိမှာဗောနော်။စားတန်းကတော့အားလုံးပေါင်းဆိုလို့ရှိရင်စစ်ကောင်စီရဲ့ရင်နှန်းဗော18စီးပေါ့။စားကား18စီးဟိုမှာပကိုးကားတွေပါတယ်။နောက်တစ်ခုစံပြားတွေစားထားတဲ့စံချက်ကအစားလို့ပြောလို့ရဗောနော်။စံပြားတွေစားတဲ့ပါရတဲ့ကားတွေလည်းပါတာပေါ့အဲ့မှာနှစ်ဖက်ဒီလေးတိုက်ပွဲဖြစ်နေတဲ့ချိန်မှာဓလူစစ်ကောင်စီဘက်ကဒီအလိုင်းတာဒီဖိုက်ပေါ့နော်အမှန်အလိုင်းတာဒီဖိုက်နဲ့လိုင်းအောင်ပစ်ခတ်တာရှိတယ
်နေ့လယ်3နာရီကျော်ချိန်မှာလဲနောက်တစ်ချိန်တိုက်ပွဲဖြစ်လို့စစ်တပ်ဘက်ကမတောင်းတနဲ့ဘိုက်တရဲ့ကြေးရွာနီးကိုနောက်ထပ်တစ်ချိန်ရဟရင်နဲ့လေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့သေးတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုမျိုးတိုက်ပွဲတွေကြောင့်ကြေးရွာဆေးရွာကျော်ကဒေသခံ2000နီးပါးဘေးလွရာကိုတိတ်ရှောင်နေကြရတယ်လို့စလင်းကြီးဒေသခံတူကပြောပါတယ်
ဒီဘောမနေ့ကတည်းကတိတ်ကြည့်လို့ပါဘူးညနေအဲဟိုနောက်ဆုံးောက်ပဲတားကြည့်သွားတယ်ညနေပိုင်း3နာရီတက4နာရီဝင်နေတော့အဲဆိုင်တည့်ရွာထဲမှာကြည့်တော့ကြေးရွာသူ့ဘောင်ဆိုကြကျွန်တော်ပြောပြမယ်ပြောပွဲကုံပိုင်းနာကုံရုံးမီရိုးစီစီချေအောင်ချန်တာဂျွာဒီကုံကမရော့ရှုတမင်းဆိုင်တည့်ရဲ့ဆေးရွာလောက်ကြီးရတယ်ကလင်းကြီးထဲမှာတော့အဲဆေးရွာကြီးရတာဆိုတော့ဟိုကျွန်တော်ကတော့ဝင်လာပါလို့ရှိတယ
်။တိုက်ပွဲဖြစ်ပွားမှုနဲ့ဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ကာကွယ်ရေးအဖွဲ့တွေကတော့ဒေသတွင်းမှာမြေပြင်အခြေအနေရှုပ်ထွေးနေတယ်လို့မြေပြင်အခြေအနေရှုပ်ထွေးနေတယ်လို့ဆေးအခြေအနေကလည်းတင်းမာနေပြီးတော့ထိခိုက်ကြဆုံးမှုအခြေအနေမသိရသေးဘူးလို့ပြောပါရတယ်။လက်ရှိမှာတော့အင်အား300နီးပါးပါတဲ့စစ်ကောင်စီတပ်ရဲ့ရင်းနှံ18စီးဟာလေကောင်ကြီးရော်မှာတပ်ဆွဲထားပြီးတော့အဲဒီကနေတဆင်ပလဲမျိုးနယ်ကိုဖြတ်ပြီးတော့မကွေးတိုင်းနဲ့ချင်းမိနယ်တွေကိုနေမီရှင်းလင်းရေးလုပ်ဖို့ပြင်ဆင်နေတယ်ဆိုပြီးတော့ဒေသခံတွေကသူတို့ယူဆချက်ကိုပြောပါတယ်စစ်တပ်ကနေမီရှင်းလင်းရေးဆောင်ရွက်ဖို့ပြင်ဆင်နေတဲ့အတွက်ပလဲမျိုးနယ်တွေကဒေသခံတွေလည်းဘေးလွတ်ကိုတင်းရှောင်နေကြရတယ်လို့သိရပါတယ်ခင်ဗျာ